မင်္ဂလာပါဘဝတွေကအမှုပညာတဲ့ဒီနှစ်နှစ်ဦးရန်ကုန်မှာကျင်းပခဲ့တဲ့နိုဘယ်မြန်မာစာပေပွဲတော်ကအစီအစဉ်တစ်ခုရဲ့အကြောင်းအရာပါဘဝနဲ့အမှုပညာဘယ်လိုဆက်ဆက်တယ်လဲတနည်းပြောရရင်စာရေးဆရာရဲ့ဘဝနဲ့သူဖန်တီးလိုက်တဲ့စာဘယ်လိုအဆက်ဆက်ရှိတယ်လဲအဲ့ဒီအချက်ကိုစူးစမ်းတဲ့အစီအစဉ်မှာဆရာဝန်စာရေးဆရာတွေပါပါတယ်မင်းခိုင်စိုးစံကစာရေးဆရာတွေကိုမေးမြန်းဆွေးနွေးသူအစီအစဉ်မူအဖြစ်တာဝန်ယူပါတယ်စာပိုင်းပေပိုင်းပေးသက်တူကမင်းခိုင်စိုးစံနဲ့ဆရာမကျူးအမေးအဖြေအတန်ဖိုင်တစ်ခုပေးပို့ထားပါတယ်ဒီစကားဝိုင်းမှာအလင်းတင်တယ်လို့လွှင့်ထုတ်နိုင်ဖို့လို့ဆိုပါတယ်ဆရာမင်းခိုင်စိုးစံကဆရာမကျူးကိုဘဝနဲ့အမှုပညာဆက်ဆက်တဲ့ကြပြားတစ်ပုဒ်လောက်ပြောပြဖို့မေတ္တာရက်ခံပါတယ်ဆရာမကျူးကကိုဘဝနဲ့ကိုစားပေးအဆက်ဆက်ကိုပြောဖို့ဝင်လေးတွေထင်ပါရဲ့ဆရာကြီးမင်းသူဝင်ရဲ့ကြပြားနဲ့ဆရာကြီးရဲ့ဘဝဆက်ဆက်ပုံကိုကြပြားနှစ်ပုဒ်အကိုကနဲ့ပြန်လည်ဆွေးနွေးသွားပါတယ်ပထမတစ်ပုဒ်ကပန်းတယ်ကြပြားဒုတိယကနှင်းစီပွင့်ကြပြားဒီသာရကရေပြအပြီးမှာဆရာမကျူးပြောလိုက်တာက
ကြပြားဟာကြပြားကိုဖန်ဆင်းတဲ့သူရဲ့ရင်ထဲမှာရှိတဲ့အမှုပညာလေးတွေဟာသူ့ရဲ့ဘဝထဲကတကယ်အဖြစ်အပျက်ကလေးတွေခံစားချက်ကလေးတွေဂရုဏာလေးတွေမေတ္တာလေးတွေကြည်ကွဲမှုလေးတွေဒါနဲ့ပေါင်းလိုက်တဲ့ခါကျမှအလွန်အမှုပညာလောက်သောကြပြားလေးတွေဖြစ်လာတာ哦
ဒီလိုကြပြားနဲ့ဘဝအဆက်ဆက်ကိုရှင်းပြလိုက်မိတာဟာအစီအစဉ်မူဆရာမင်းခိုင်စိုးစံရဲ့အကွက်ထဲဆရာမကျူးဝင်မိသွားတာပါပဲ။နောက်ဆက်တွဲမိကွန်းကလာပါပြီ
။ဒါကကျွန်တော်ကပထမမိကွန်းဆရာဘောက်ထောင်ချောက်ဆက်လိုက်တာပါ။အဲ့တော့ဆရာမဒီကုန်းချောက်တဲ့စကားကိုရှင်းပြီးကျွန်တော်ပြန်ပြီးပါဦးမယ်။အဲ့ဒါဆရာမရဲ့အမှတ်တရဝိထုပါဘော။ဆရာမတကယ်ဘဝတည်းကလာတယ
်။ဒီမိကွန်းကိုဆရာမကျူးက
အဲ့ဒါပြောရလေကျူကလည်းသိအားရပဲတဲ့ကိုထောင်ချောင်းမှန်ကိုမသိပဲနဲ့အတင်းကိုဝင်လိုက်တဲ့ခါကျခုတော့ထောင်ချောင်းမိသွားပြီပေါ့နော်တော့အမတ်တရနဲ့ဘဝနဲ့ကျမကပြောပြီလေဘဝမပါရင်အဲ့ဒီအမှုပညာဟာဆားမပါတဲ့ဟင်းလိုပဲဆိုတော့ကျမရဲ့အမတ်တရကိုကဆားပါတဲ့ဟင်းလိုလေးလေးပင်ပင်လေးလေးဖြစ်စေခြင်းနဲ့နော်အဲ့တော့ကျမကဆားပါပါတယ်လို့ပြောရမှာပေါ့ဒါပေမဲ့လည်းမပါပါဘူးလို့ညင်းရင်ကျမရဲ့ဝတ္ထုဥကုကိုပြရအောင်လို့တို့ဖြစ်နေတော့ကျမစုတ်လဲစူးစားလဲယူပေါ်ပါပါဆရာရဲ့ဒါပေမဲ့လည်းဘဝလေးကလာတယ်လို့ပဲဆိုကြပါစို့နော်
ဒီနောက်တော့ဆရာမကအမှတ်တရဝိထုမရေးခင်ကြောညာတစ်ခုတွေ့ရပုံကိုအခုလို့ပြောပြပါတယ
်ဒီအမှတ်တရကိုကျမရေးလိုက်တဲ့အချိန်ဟာညပိုင်းတစ်ခုဖြစ်ပါတယ်ည9နာရီ10နာရီညစာစားပြီးကစားကျမစီကံရင်းနှံချောင်းမြို့မှာကျမကိုပိုင်စီကံလည်းရှိတယ်ဟိုတမောက်မှာစီကံလည်းရှိတယ်ဒါပေမဲ့အဲ့ချိန်တော့ကတော့ကျမကိုပိုင်စီကံမသွားပဲနဲ့တမောက်မှာစီကံကနေပြန်လာတဲ့အချိန်မှာအဲ့ဒီစီကံမှာလူနာဆောင်ရင်လူနာ၄50ရောက်လောက်ပေါ့နော်လူနာဆောင်ရင်လည်းကျမအိမ်ကအဲ့တုန်းကသတင်းစာမယူပါဘူးဆရာအဲ့တော့ကျမစီကံကသတင်းစာကိုပဲအရင်ဖတ်တယ်စီကံကသတင်းစာကိုဒီလိုပဲလူနာဆောင်ရင်ဟိုလှန်ဒီလှန်ကြည့်ရင်းကနေပြီးတော့နောက်ပိုင်းစာမျက်နှာလေးရဲ့ရှေ့ဆုံးရှင်းနာလေးကလက်ထပ်ပြီးစီခြင်းလို့နာရီလို့အဲ့ဒီကြောညာကန္တအဲ့ဒီစာမျက်နှာကိုရောက်သွားတယ်။ရောက်သွားတော့အဲ့ဒီမှာကျမကြောညာတစ်ခုတွေ့ပါတယ
်။အဲ့ဒီကြောညာဟာအမှတ်တရဝတ္ထုဖြစ်လာဖို့အတွက်အရေးပါတဲ့ကြောညာလို့ဆိုရပါလိမ့်မယ်။ကြောညာကြောင့်စိတ်လှုပ်ရှားရပုံအမှတ်တရဝတ္ထုရေးပြပုံကိုဂျူးကဟောဒီလို့ဆိုပါတယ်။အဲ
့ဒီကြောညာကကျမကိုနောက်ရောက်လာတဲ့လူနာကိုလည်းကျမမမြင်တော့ဘူး။ကျမရှိမှရှိနေတဲ့ကိုနဲ့လုတ်ခေါ်ကန်ပက်တယ်လည်းမမြင်တော့ကျမမျက်စိတွေပြောင်းဝေသွားတယ်အဲ့တော့ဘာကြောင့်လဲလို့တော့မပြောပြရစေနဲ့တလောက်ကြောရင်သဘောပေါက်ပြီလို့ထင်ပါတယ်နော်အဲ့ဒီကြောညာကိုရင်ပြီးတဲ့အခါမှာကျမတော့အစကတည်းကထင်မသားကြီးကြကြကြီးပေါ့နော်အဲ့ဒီအခါမှာကျမခြေလှမ်းလှမ်းလာတော့လှမ်းမမသိတော့ဘူးဒီတိုင်းလည်းပြန်သွားရောပြန်သွားပြီးတော့ညရောက်တဲ့ခါကျထမင်းစားပြီးတဲ့နောက်ကျမအဲ့လိုမပြောပါဘူးမပြောတော့ကျမအဲ့ညမှာအမှတ်တရဝတ္ထုရေးပါတယ်အဲ့တော့အမှတ်တရဖြစ်လာတဲ့အကြောင်းကသတင်းစာတွေကရက်ထပ်ပြီးစီချင်းကြော်ရာလေးတစ်ခုကိုဖတ်ပြီးတော့ရေးခဲ့တာပါဆိုလို့ရှိရင်ဒါဟာကျမနဲ့ဘဝနဲ့ဘယ်လိုများဆက်ဆက်တယ်လဲဆိုတာကိုတော့ဟိုအနည်းငယ်ဆက်ဆက်မိတာဖြစ်မှာပေါ့နော်
ဒါပေမဲ့ဝိထုထဲမှာပါတဲ့အဖြစ်အပျက်တိုင်းကိုတော့စာရေးသူရဲ့အတွေ့အကြုံလို့ယူဆလို့မရပါဘူးဝိထုရေးသူကသူ့ပတ်ဝန်းကျင်ကတက်ရှိတက်မဲ့တွေရဲ့လှုပ်ရှားမှုတွေကိုလည်းအမြင်မပြတ်စင်ကျင်ရေးဖွဲ့တတ်တယ်မဟုတ်လားဒီအကြောင်းကိုတော့
အချို့ကတော့ပြောကြတယ်တငယ်ချင်းတွေကလေ ဒီအကြောင်းအရာတွေအကုန်လုံးဟာသူတို့အရင်ဆုံးကဖြစ်ပျက်ခဲ့တဲ့အကြောင်းအရာတွေဖြစ်တဲ့အတွက်ကြည့်လိုက်တဲ့အခါမှာဟိုသူတို့ကိုယ်တိုင်တကယ်ကြံပြီးဘဝထဲကိုဒီစေချောင်းလူဘဝထဲကိုရောက်သွားပြီစေချောင်းသားဘဝထဲကိုရောက်သွားတယ်လို့ခံစားရတယ်လို့ပြောတယ်အဲ့တော့အဲ့ဒီထဲမှာတချို့သောကိစ္စတွေကတော့တငယ်ချင်းတွေရဲ့ကိစ္စပါအဲ့တော့ကိုယ့်ကိုယ်ကိုတတ်တာရအောင်ပြောရမယ်ဆိုရင်တော့တချို့သောအခမ်းများသည်တငယ်ချင်းများဤအတွေ့အကြုံသာဖြစ်ပါသည်ကျမအတွေ့အကြုံမဟုတ်ပါအဲ့ဒီလိုကလည်းပြောရသေးတယ်ဘယ်ဟာတွေဟာတငယ်ချင်းအတွေ့အကြုံလဲဘယ်ဟာတွေဟာကျမအတွေ့အကြုံလဲဆိုတော့စဉ်းစားပြီးတော့ဒါလက်ခံကြပါတော့တချို့တော့အပိုင်းများလေကျမရဲ့အပိုင်းပ
ါဆာရေးဆရာနဲ့သူ့အမှုပညာအဆက်ဆက်ကိုစိတ်ဝင်စားသူများအမတ်တရားဝိထုကိုအမတ်တရားဖြစ်နေကြတဲ့ဆရာမကျူးရဲ့ပရိသတ်များကျင့်နဲ့နှစ်သက်ကြမယ်လို့ယူဆကြောင်းပါရှင်စာပေမြင့်ပြီးလူမျိုးတင်ပါစေ